အာဖဂန်နစ္စတန်မှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေနဲ့အတူအမေရိကန်တပ်တွေကိုကူညီခဲ့တဲ့အာဖဂန်မိသားစုတွေအာဖဂန်နစ္စတန်ကနေထွက်ပေါ်နိုင်ရေးအမေရိကန်တပ်ဖွဲ့ဝင်တွေကကပူးလေဆိပ်မှာလေယာဉ်ပေါ်ကူညီပို့ဆောင်ပေးနေပါတယ်။ဒါလို့အရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ရာမှာအမေရိကန်လေကြောင်းလိုင်းတွေအနေနဲ့လည်းအကူအညီပေးကြဖို့ဘိုင်ဒန်ဆိုရကညွှန်ကြားထားပြီးဒီလုပ်ငန်းစဉ်အဆင်ပြေချုံးမွေးဖို့လှုပ်ဖို့လိုအပ်တာအလုံးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။သမ္မတဂျိုးဘိုင်ဒန်က
Any American who wants to get homeWill get home.
အိမ်ပြန်ခြင်းနဲ့အမေရိကန်တွေအားလုံးအိမ်ပြန်ရပါစေမယ်။နေတို့မမေးဖွဲ့ဝင်နိုင်ငံသားတွေကိုလည်းနိုင်ငံအထွက်ခွာနိုင်အောင်ဂူညီပေးနေပါလေ
။အမေရိကန်တွေနဲ့အတူဂျာမနီတပ်ဖွဲ့ဝင်တွေကလည်းကပူးလေဆိပ်ကိုရောက်လာပြီးမြို့တော်ကပူးဝန်းကျင်ကဂူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်နေပါရတယ်။အတိုက်ခံ Republican တွေကတော့သမ္မတဘိုင်ဒန်ရဲ့ကင်တွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပါတယ်။အထက်လွှတ်တော်အမတ်လည်းဖြစ်စစ်ပြန်တဦးလည်းဖြစ်တဲ့ Johnny Arns ကABC This Week အစီအစဉ်မှာအခုလိုပြောပါရယ
် Fortunately has really he has messed it up
ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ရဲ့ကင်တွယ်ပုံတွေဟာတကယ်ကိုပဲအစီအစဉ်မကျပါဘူးကျမသာဒီလိုအခြေအနေမျိုးမှာဆိုရင်တော့လက်တွဲပေါ်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်လိုက်ရင်အများကြီးအဆင်ပြေချောမွေသွားမှာပါ
American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကလည်းမဟာမိတ်တွေနဲ့အတူလက်တွဲညီညီဆောင်ရွက်နေကြောင်း Fox သတင်းဌာနမှာတနင်္ဂနွေနေ့ကပြောသွားပါရယ်ဒီလိုကယ်ဆယ်ရေးဆောင်ရွက်ရမှာအခက်အခဲတွေရှိပေမဲ့လည်းအဆင်ပြေပြေဆောင်ရွက်နိုင်ခဲ့တယ်လို့ဂျာမနီကိုပို့ဆောင်ပေးနေတဲ့လေယာဉ်ပေါ်မှာဆိုရင်အာဖဂန်အမျိုးသမီးတဦးတမီးငယ်မွေးဖွားတာကိုကူညီပေးနိုင်ခဲ့တဲ့အကြောင်းစစ်ဖက်အစိုးရခန်းစာမှာဖော်ပြထားပါတယ်။အရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ရမှာသမ္မတဘိုင်ဒန်အတွက်အဆင်ပြေပါတယ်ဆိုတဲ့လမ်းရွေးချယ်စရာမရှိဘဲရသလောက်သတင်းအချက်အလက်ပေါ်အခြေခံပြီးတော့အကောင်းဆုံးဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းထောက်ပြကြပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin က
The president listen to our
ကျွန်တော်တို့တင်ပြတာတွေကိုသမ္မတကနားထောင်ခဲ့ပါတယ်။ဒေချာစဉ်းစားသုံးသပ်ပြီးမှသာသူဆုံးဖြတ်ချက်ချခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ကိုကျွန်တော်ထောက်ခံပါတယ်
။တနင်္ဂနွေနေ့ CBS Face the Nation အစီအစဉ်မှာ Blinken ကလွန်ခဲ့တဲ့24နှစ်အတွင်းအာဖဂန်နစ္စတန်ကနေလူပေါင်း 8,000 လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်ကဘေးကင်းလုံခြုံစွာထွက်ခွာနိုင်မှုအတွက်အမေရိကန်နဲ့တာလီဘန်ခေါင်းဆောင်တွေဆက်ဆွေးနွေးနေတဲ့အချိန်ထဲမှာပဲဒီကယ်ဆယ်ရေးအစီအစဉ်တွေအပေါ် IS အစွန်းရောက်တွေရဲ့ NAL ရင်ဆိုင်လာနိုင်ခြေရှိနေပါတယ်ခင်ဗျာ။